ဘာကြောင့်အခုလိုတိုက်ခိုက်မှုတွေများလာတာကို NUG အမျိုးသားညီညွတ်ရေးအစိုးရပြည်ထောင်ရေးနဲ့လူဝဲမှုကြီးကြပ်ရေးဝန်ကြီးနဲ့တောင်ပိုင်းတိုင်းစစ်တာဝန်ခံဦးလင်ကိုလက်ကိုမေးရမှာ
ဒီအရာကိုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဒီအထူးသဖြင့်တော့ NUG ခြားထဲမှာနိုင်ငံရေးအရာသဘောတူညီမှုခံနိုင်မှာမရှိဘူးအရေးကြီးတာပေါ့အဲ့တော့ပြည်မဆေးပူပေါင်းဆောင်ရွက်မှုကိုတွားရတာကျွန်တော်တို့ကခုအခါဒီနှစ်နှစ်တာကာလအတွင်းမှာတော့နိုင်ငံရေးဆိုင်ရာသဘောတူညီမှုလည်းကျွန်တော်တို့တော်တော်များများရခဲ့ပြီးဆေးဆိုင်ရာပူပေါင်းဆောင်ရွက်မှုလည်းသဘောတူညီမှုရှိလာခဲ့ပြီပေါ့ဟုတ်ရှိတာမှာမဟာဗျူဟာအရာကိုကျွန်တော်တို့ဘယ်လိုဆောင်ရွက်မလဲဆိုတာအထိဒါရလာတယ်ပေါ့ဒီကျွန်တော်တို့တိုက်ပွဲအစ်စ်ဖော်ဆောင်မှုကိုဟိုညှင့်လာနိုင်တယ်ဒါကတစ်ချက်ပေါ့နောက်တစ်ခုရှိတာကကျွန်တော်တို့ဒီလက်နက် KN လေထိုက်ပြင်းတော့ပြင်းရှိလာတာလည်းပါတယ်ပေါ့နော်အဒီအပေါ်မှာခြေခံပြီးတော့ဒီတိုက်ပွဲကြီးပို့ပြီးတော့ကျွန်တော်တို့ဖြစ်လာတဲ့အနေအထားရှိတာပေါ့ဟု
တ်ဒီပေါ် MIPS ငင်းချင်းနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute ဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကတော့
တိုက်ပွဲတွေစိတ်တာကတော့အခုမှပေါ့ကျွန်တော်တို့ပြီးခဲ့တဲ့2021 2022မှာဒီကလေးကတိုက်ပွဲတွေကဟိုစိတ် 2020 solution တိုက်ပွဲတွေအများကြီးလို့ကျွန်တော်ပြောလို့ရတာပေါ့နော်အဲ့တော့ကျွန်တော်ခရီးပြည်နယ်ကိုကြည့်မယ် solution အဓိကကတော့ဖြစ်နေတဲ့နေရာကတော့ဒီတပ်မဟာကခါပုံဘက်ရှိတယ်အဲ့ဒီဘက်မှာတော့ဟိုတပ်မတော်ဘက်ကအဲသူတို့စခန်းတွေတိုက်တာကိုအတိုင်းမခံရတဲ့အတွက်လာတိုက်တဲ့အခါမှာတိုက်တဲ့ဒီ KNL ကိုပြန်ပြီးတော့တံပြန်တာတွေနောက်ပြီးတော့ဒီ KNL အခြေချတာတဲ့နေရာတွေနောက်ပြီးရှိမဲ့တဲ့နေရာတွေအိမ်မှာရှိတဲ့ယူအာတွေဒါတွေကိုပုံချဲတာတွေကိုအဓိကပို့ပြီးတော့စိတ်စိတ်ဖြစ်လာတာကိုကျွန်တော်တွေ့ရတယ်။အဲနောက်ပြီးတော့မြဝတီတောင်ဘက်ချမ်းမှာလှုပ်ရှားတဲ့အဖွဲ့တွေကဒီအနောက်တောင်ဘက်အခုကြိုင်စိတ်ကြီးလို့ကော့ကိတ်တို့မှာဖြစ်တဲ့ပွဲတွေဘက်ကိုရောက်သွားတာပေါ့လေ။အဲလေးပြေကော်ဝေါ်နေဘက်ချမ်းမှာလှုပ်ရှားတဲ့အဖွဲ့တွေကနေပြီးတော့အခုအေးဘက်က area နဲ့သူတို့ထွက်လာရအောင်ရတယ်အဲ့တော့နေရာအနှံ့လို့ပြောတာတဲ့ဒီတနေရာမှာလှုပ်ရှားတဲ့အစုအဖွဲ့ကတခြားနေရာကိုရွှေ့သွားတယ်ဆိုတဲ့ပုံစံမျိုးပို့ပြီးတွေ့ရတယ်
အဲ့ဒီတော့အခုလိုကြိုင်းစိတ်ကြီးဘက်နဲ့ဖပုံဘက်မှာစခန်းသိမ်းနိုင်ဖို့ကြိုးစားတဲ့တိုက်ပွဲတွေပြီးအခုလိုဆက်ဖြစ်လာတာဖြစ်နိုင်ပါလားလို့မေးရမှာဦးလင်ကိုလက်က
ဟုတ်ပါတယ်ဟိုအဓိကကတော့အခုချိန်မှာဒီစီရေးရပြည်သူ့ဆင်မဟာဗျူဟာကိုကျွန်တော်တို့ဟိုဥတီပြီးတော့ဟိုသွားတယ်ဟိုဒါကြောင့်မို့လို့ဟိုစီရေးရအရင်တုန်းကတော့ကျွန်တော်တို့ခြုံကိုတိုက်ခိုက်တာတွေနဲ့ဒီပျောက်ကြားတိုက်ခိုက်မှုတွေကပိုများခဲ့တယ်။ဒါပေမဲ့အခုချိန်မှာကတော့ဒီထက်ပိုတဲ့မရှင်နေကိုမြင့်ပြီးတော့ဟိုဆောင်ရက်တာပေါ့။ဒုတိယအဆင့်ဘက်ကိုရောက်လာပါတော့။အရေးကြီးတာကတော့ကျွန်တော်တို့ကတံပြန်ထိုးစစ်အချုပ်ကာလနဲ့ထိုးစစ်ကြီးကိုပေါင်းစပ်နိုင်ဖို့အကြိုးစားတဲ့အခြေအနေကိုရောက်နေပြီပေါ့နော်။စီးရတော့ဒါဒုတိယအဆင့်ကိုအကောင်ကောင်ကြီးတက်လှမ်းနိုင်နေပြီ။ကျွန်တော်တို့ရန်သူစခန်းတွေရှေ့တဲ့စခန်းတွေမှာပဲနဲ့အဲတချို့လည်းဒီတက်ရင်းတွေနဲ့ပတ်သက်တက်ရင်းတွေကိုပါကျွန်တော်ရန်သူနောက်ကျောတွေကိုပါဟိုချိန်ချောက်ဖို့အတွက်ကိုလောက်လာတဲ့အခြေအနေကိုရောက်နေပြီလို့ဒါသုံးသပ်လို့ရပါတယ
်ဒီနေရာမှာရှေ့ဆက်ဖြစ်လာနိုင်ခြေကိုမေးရမှာလဲဒေါက်တာမင်းစောက
နိုင်ငံရေးအခင်းချင်းရတော့ဒီရွေးကောက်ပွဲအခင်းချင်းပေါ့နော်အဲဒီဒီ SSC ဘက်ကနေပြီးတော့ဒီနှစ်ထဲမှာရွေးကောက်ပွဲလုပ်ဖို့တက်တုံချိုးပန်းတာတွေဖြစ်လာပြီဆိုလို့ရှိရင်တော့ဒီအတိုက်ခံပတာလဲဒီရွေးကောက်ပွဲမဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့ပေါ့နော်ဒီစည်ရေးလှုပ်ရှားမှုတွေကိုပို့ပြီးတော့အချိန်မြင့်လုပ်တဲ့ဟာမျိုးတွေလည်းဖြစ်လာနိုင်တော့ဒီ2023ကတော့ဒီပြည်ပခဒီလက်နက်ကိုင်ထိတွေ့မှုတွေပုံပြီးတော့များနိုင်မှာ
ဒီပေါ်စစ်ကောင်စီပြောခွင့်ရကိုစူးစမ်းဆက်တွေ့ခဲ့ပေမဲ့မရခဲ့ပါဘူးတကယ်တော့အခုမကြခင်ဒီတိုက်ခိုက်ပုံကျဲမှုတွေကြောင့်စစ်ကောင်စီဘက်ကဗိုလ်မှူးအဆင့်တွေထိခိုက်ကြဆုံးခဲ့ရတယ်လို့နှစ်ဖက်လုံးမှာအကြဆုံးများခဲ့ပြီးအရသာပြည်သူတွေအများအပြားလည်းသေဆုံးခဲ့ရတယ်လို့စစ်ရေးစောင့်ကြည့်သူတွေကထောက်ပြနေပါတယ်ခင်ဗျာ